င်းနိုဘယ်ဆုကိုလက်ခံရရှိခဲ့တဲ့ပထမဆုံးအာဖရိကအမျိုးသမီးဖြစ်တဲ့ကင်ညာနိုင်ငံသူဒေါက်တာဝမ်ဂရိုင်းမသိုင်းကွယ်လွန်ခဲ့တဲ့အတွက်ကမ္ဘာခေါင်းဆောင်တွေကဂါရဝပြုဝမ်းနည်းစကားပြောကြားခဲ့ကြပါတယ်။မစ်မသိုင်းဟာကာလကြာရှည်စွာကင်ဆာရောဂါဆွဲကပ်ခဲ့ပြီးတနင်္ဂနွေနေ့မှာတော့နိုင်ရိုဘီဆေးရုံမှာကွယ်လွန်ခဲ့တာပါ။ကွယ်လွန်ချိန်မှာအသက်82နှစ်ရှိပါပြီ။ကင်ညာရဲ့ဖိနှိပ်တဲ့အဆိုအကိုစန့်ကျင်မှုအပြင်အမျိုးသမီးတွေအနေနဲ့သူတို့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်ဖို့အားပေးခဲ့မှုကိုထောက်ပြပြီး Nobel Committee ကမစ်မသိုင်းကို2004ခုနှစ် Nobel ငြိမ်းချမ်းရေးဆုကိုချီးမြှင့်ခဲ့တာပါ။မစ်မသိုင်းရဲ့အခုလိုကွယ်လွန်မှုဟာကင်ညာနိုင်ငံအတွက်တာမကကမ္ဘာကြီးအတွက်လည်းဆုံးရှုံးမှုဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ကတနင်္လာနေ့မှာပြောကြားပါတယ်။ American သမ္မတ Barack Obama ကကြေညာချက်ထုတ်ပြန်ရမှာတော့လူတဦးရဲ့ရိုးရှင်းတဲ့အတွေးခေါ်ကိုအခြေပြုပြီးအရေးကြီးတဲ့အပြောင်းအလဲတွေကိုဖော်ဆောင်ပေးနိုင်တဲ့ဆိုတာကို Ms. Mata ရဲ့ဘဝနဲ့ဆွမ်းဆောင်မှုတွေကတက်တဲထူးတဲ့အကြောင်းဖော်ပြထားပါတယ်။ American နိုင်ငံခြားရေးဝန်ကြီး Hillary Clinton ကလည်းကမ္ဘာကြီးအနေနဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့အမျိုးသမီးရဲ့အတွက်ဆွမ်းအားတည်းဆုံးရှုံးခဲ့ရတယ်လို့ထုတ်ဖော်ပြောကြားခဲ့ပါတယ်။ Ms. Mata ဟာ1989ခုနှစ်က Green Belt လှုပ်ရှားမှုအတွင်းတစ်ပင်စိုက်ပျိုးရေးအစီအစဉ်ရဆင်းရဲသားအမျိုးသမီးတွေအတွက်ထင်းအစားအစာနဲ့ရေတန့်ရရှိရေးလှုပ်ရှားမှုကိုမှတ်တည်ခဲ့သူလည်းဖြစ်ပါတယ်။